စကိုင်းတိုင်းခမ်းဘတ်မြို့အနီးကျေးရွာမှာစစ်ကောင်စီကလေကြောင်းနဲ့တိုက်ခိုက်တဲ့အတွက်ကလေးတွေအပါအဝင်ဒေသခံ18ဦးသေဆုံးပြီးတော့အပြင်းထန်ဒဏ်ရာရသူတွေအပါအဝင်ထိခိုက်သူတွေကိုဆေးကုသမှုပေးနေတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းဟုံးမလီမြို့မှာတော့စစ်တပ်နဲ့မဟာမိတ်လက်နက်ကိုင်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။စကိုင်းတိုင်းတဲကစီရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းပြောပြပေးပါမယ်။
အိန္ဒိယနိုင်ငံနဲ့နယ်စပ်ကဒေသခံကာကွယ်ရေးအဖွဲ့တွေထိန်းချုပ်ထားတဲ့ခမ်းပတ်မြို့နယ်တမိုင်သာဝေးတဲ့ကနန်ရွာကိုတနင်္ဂနွေနေ့အစောပိုင်းကစစ်ကောင်စီကနေလေကြောင်းတိုက်ခိုက်မှုကြောင့်ကလေး9ဦးအပါအဝင်အရသား19ဦးသေဆုံးခဲ့ပြီး10ဦးထဲမှနေဟာစိုးရင်ရတဲ့ဒဏ်ရာတွေကြောင့်ကုသပေးနေရတယ်လို့ဒေသခံပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တယောက်ကပြောပါတယ်။ကနန်ကျေးရွာမှာရှိတဲ့ခရစ်ယာန်ဖျားကျောင်းနဲ့စာသင်ကျောင်းကိုပိတ်မှတ်ထားတိုက်ခိုက်ရမှာအနီးအနားကအရသားတွေကိုထိမှန်ခဲ့တာလို့လည်းပြောပါဗျ
။ကနန်ကျွာရဲ့ဒီစာတင်ကျောင်းထပ်တက်စာတင်ဆက်ထပ်ထပ်တန်းခွဲစာတင်ကျောင်းပေါ့နော်စာတင်ကျောင်းအနောက်ကိုသူကဒီဟွာပေါ့လေရင်လေကျောင်းကပြတ်သွားတာပေါ့နော်။ပြီးဆုံးက18ဦးရှင်အခုဒီအတူတူထား18ဦးပေါ့နော်နမအင်မာဂျင်စီနေနဲ့ဒီထိခိုက်မှာဆေးရုံတင်ထားတာတော့ဆယ်ဦးလောက်ရှိတယ်။အခုဒီမနေ့နဲ့စတဲ့အခုထိခွဲဆောင်ဝင်နေရလို့ပါရှိတယ်။ဆုံးမသွားတဲ့အချိန်မှာတော့ကလေးတွေပါရဲပေါ့နော်ကလေးဟိုဟာကြပ်ကြလေးလေရောင်နဲ့ကလေး၃ရောင်အဲ့တော့ဆက်ဆုံးသွားတဲ့ကလေးလေးကိုပေါ့နော်ဒီလေးလေးဒီလိုဆက်ဆက်ခွန်ပေါ်မှာပါရရှင်ဟုတ်အခုထိထားတဲ့ဟာတော့ဒါလူလက်ပိုင်းနေရထိထားတာဟုတ်အဲ့ဒီပြုံပုံကျဲသွားနေရလူငယ်ရွက်ကွက်ကျောင်းရဲ့အနောက်နောက်တစ်ခုကဟိုဟာဒီအမ်ဒီကျမ်းလက်ဖျားကျောင်းပေါ့အဲ့နေရတင်းငွေနေနေလေကနေနေနေကိုဒီဖျားကျောင်းဆင်းတဲ့အချိန်တော့ပေါ့နော်အဲ့လိုအချိန်တော့မှသူဖြစ်သွားတာ
စစ်တပ်ကဘုံကျဲတိုက်ခိုက်တာလို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေကပြောပေမဲ့စစ်ကောင်စီဘက်ကတော့နယ်မြေတာဝန်ခံနယ်မြေတာဝန်ရှိသူတွေကလေကြောင်းပြန်တန်းတာမရှိဘဲတပ်ကဘုံကျဲတိုက်ခိုက်တာဟာသတင်းအမှားသာဖြစ်တယ်လို့စစ်ကောင်စီပြန်ကြားရေးကတုံ့ပြန်ထားပါတယ်ခမ်းပတ်မြို့ဟာမြန်မာအိန္ဒိယနယ်စပ်တမူးမြို့နဲ့ကလေးမြို့ကြားမှာရှိတာဖြစ်ပြီးကာကွယ်ရေးတပ်ဖွဲ့ဝင်တွေကတိမ့်ပိုက်ပြီးပြည်သူအုပ်ချုပ်ရေးဖော်ဆောင်နေတာဖြစ်ပါတယ်စစ်တပ်ဘက်ကခမ်းပတ်မြို့ကိုပြန်လည်တိုက်ခိုက်တိမ့်ပိုက်ဖို့ကြိုးစားတာတွေလည်းရှိပါတယ်တစ်ချိန်တည်းမှာပဲစကိုင်းတိုင်းအတွင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်စစ်တပ်နဲ့ထောက်ခံသူလက်နက်ကိုင်ဖြူစော်ရီးတွေတပ်ဆွဲထားတဲ့ချင်းတွင်းမြေကန်ဘေးကတောင်သွတ်ကျေးရွာရဲစခန်းနဲ့ကျောင်းကုန်းကျေးရွာကိုဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြီးခဲ့တဲ့တောက်ကြနေ့ကပဲတိုက်ခိုက်ထိန်းချုပ်ခဲ့တယ်လို့ဟုံးမလင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကပြောပါတယ်
။အဲဒီတောင်တိုးရဲ့အောင်နာလေးကကျွန်းကုန်းရွာရဲ့အဲ့ဒီရွာကိုပိတ်ပိုက်နိုင်လိုက်တာ။တောင်တိုးမှာကဒီရဲစခန်းရှိတယ်။သစိတ်ဒီလောက်အဲ့မှာရဲစခန်းကိုအများဖြည့်ထားတယ်လို့ပြီးရတယ်။အဓိကတော့အဲ့ဒီမှာကအဲ့ဒီတောင်တိုးနဲ့ကျွန်းကုန်းမှာကပြူတွေတန်းဆင်းပြီးတော့မှအဲ့ဒီရွာကကပြူအားကောင်းတဲ့ရွာအဲ့မှာတောင်တို့ကမြေတံပင်းလေးဖြစ်တယ်ဒီရေကြောင်းမှာတော့အချက်ချာကြရပေါ့ကွာဒီပြက်ကပေါင်းစုအဖွဲ့ကကော်ဗီဒ်မှာတိုက်ခိုက်သိမ်းပစ်လိုက်တာ
အဲ့ဒီမတိုင်ခင်ကလည်းချင်းတွင်းမြေဘေးကအဓိကကြတဲ့ရွှေပြည်အေးမျိုးကိုကာကွယ်ရေးတပ်ဖွဲ့ဝင်တွေကတိုက်ခိုက်သိမ်းပိုက်ခဲ့ကြောင်းကြေညာခဲ့ပါတယ်စကိုင်းတိုင်းထပ်ပိုင်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့စစ်တပ်ထောက်ခံသူတွေကိုရိတ်ခါလူသူလက်နက်တွေပို့ဆောင်ပေးဖို့အတွက်ချင်းတွင်းမြစ်ကိုအဓိကထားအသုံးပြုနေချိန်မှာကာကွယ်ရေးတပ်ဖွဲ့ဝင်တွေကမြစ်ကြောင်းတစ်ချောင်းမှာရှိတဲ့စစ်ကောင်စီလုံခြုံရေးစခန်းတွေကိုပိတ်မှတ်ထားလာနေတာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းခမ်းဘတ်မြို့နယ်ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုနောက်ဆုံးနှက်ဆက်တဲ့အခြေအနေနဲ့စကိုင်းတိုင်းကစစ်ရေးအခြေအနေတွေကိုကိုခေမောင်စိုးမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်